ထိုင်းနိုင်ငံဘန်ကောက်မြို့မှာတောက်ကြနေကဒီမိုကရေစီရဲ့ဆန္ဒပြသူတွေကိုရဲကမိသားပိုက်နဲ့လူစုခွဲနှိမ်နှင်းခဲ့ပါတယ်လူစုလူဝေးမလုပ်ဖို့ထုတ်ပြန်ထားတဲ့အရေးပေါ်ဥပဒေကိုအာခံပြီးဆန္ဒပြပွဲတွေနေ့ရက်တိုက်ဖြစ်ပေါ်နေချိန်မှာအခုလိုရဲကမိသားပိုက်အုံပြပြီးလူစုခွဲခဲ့တာဖြစ်ပါတယ်ဘန်ကောက်မြို့လည်းဇီဝဲစင်တာတွေရှိတဲ့နေရာမှာဆန္ဒပြသူ 2,000 လောက်စုဝေးပြီးဖန်စီခံထားရတဲ့ဒီမိုကရေစီရေလှရှားသူတွေကိုပြန်လွတ်ပေးဖို့တည်တချင်းတွေတည်ဆူဆန္ဒပြခဲ့ကြသလိုဝန်ကြီးချုပ်ပရဒူချန်အိုချာကို UDP မဖွဲ့မရာတွေကိုလည်းအော်ဟစ်ခဲ့ကြတယ်လို့ AFP သတင်းကပြောပါတယ်။ယာနဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုတားဆီးခဲ့ပြီးအိမ်ပြန်ကြဖို့တိုက်တွန်းသလိုမိသားပိုင်နဲ့လူစုကွဲမဲ့လို့လည်းပြောဆိုခဲ့ပါတယ်။လူယုံကြည်နဲ့မလားမကန်မှာတော့တခြားဆန္ဒပြသူတွေကလမ်းတွေကိုပိတ်ဆို့ထားခဲ့ပြီးလူကြိုးရေးတပ်ဖွဲ့တွေကိုထွက်သွားဖို့တောင်းဆိုခဲ့ပါတယ်။ထိုင်းနိုင်ငံတော်တချင်းကိုလည်းတည်ဆူခဲ့ကြတာပါ။တောက်ကြနေညာရုံရင်းစံကတ်ဖြစ်မှုမှာရဲရရှိ၄ယောက်နဲ့ဆန္ဒပြသူ၁ယောက်တန်ရာရရှိခဲ့တယ်လို့ဘန်ကောက်မြို့ကစေယုံတီမ်ကပြောပါတယ်ရဲတပ်ဖွဲ့ကဒရုစေးရီတွေပါတဲ့ရေတွေကိုတုံးပြီးဆန္ဒပြသူတွေကိုလူစုခွဲခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေကထီးတွေနဲ့အကာအကွယ်ယူခဲ့တာကိုလည်းတွေ့မြင်ကြရပါတယ်လူကြိုးရေးတပ်ဖွဲ့တွေကလူစုခွဲခဲ့ပေမဲ့ဆန္ဒပြသူတော်များများကထပ်ပြီးဆန္ဒပြဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်ဂျာတာရီနေရောကဝန်ကြီးချုပ်ပရာယုသ်ကလူလေးဦးထက်ပိုမစိုးဖို့အရေးပေါ်ဥပဒေထုတ်ပြန်ခဲ့ပေမဲ့ဒီမိန့်ကိုဂယုမဆိုင်ပဲလူတစ်သောင်းလောက်လမ်းတွေပေါ်ထွက်ညပိုင်းအထိဆန္ဒပြခဲ့ကြတာလည်းဖြစ်ပါရယ်ခင်ဗျာ